ာဝဘေးဆိုတာလေအချိန်မီရဖြစ်လာနိုင်တော့ကြိုတင်ပြင်ဆင်ထားဖို့တော့လိုလာပြီကိုသားညုံရေ
ပြင်ဆင်ဖို့ဤကောင်းလမ်းကောင်းတွေရှိရင်ကျွန်တော်ကိုလည်းပြောပါဦးမဆွဲမဝင
်မပူနဲ့ကိုသားညုံရေပြောစရာတွေမှအများကြီးပဲဒီပေါ်မှာလှုပ်သွားတဲ့ငရင်တဲ့ရင်ကိုပဲကြည့်လေဒီလောက်ကြီးကျယ်တဲ့သဘာဝဘေးဒဏ်ကြုံလာချိန်မျိုးကြတော့အဲ့ဒီနေရာမှာရှိနေတဲ့သူတွေဘေးကင်းကြရဲ့လားဆိုတာဒီဘဝနေပညာရဲ့ပံ့ပိုးမှုဘလောက်အရေးကြီးသလဲဆိုတာပို့ပို့သိလာရပြီမလားရှင်
အပတ်ကုမ္ပဏီကစပြီးတော့ Viber အထိနေပညာကုမ္ပဏီတော်များများသူတို့တတ်နိုင်သမျှကူညီကြတာကိုသတင်းဆောင်မတွေမှာလည်းတော်တော်လေးချီးကျူးကြပါတယ်ဗျလူပြောက်ရှာပေးတာကစပြီးတော့ဖုန်းအခမဲ့ဆက်လို့ရအောင်လုပ်ပေးတာဆိုနေပညာကုမ္ပဏီကြီးတွေကအတော့ကိုကူညီကြတယ်မဟုတ်လားဗ
ျဟုတ်တယ်ရှင်ဒီအကြီးအကျယ်ငရင်ကြီးလှုပ်ပြီးတော့ဂျပန်အတွင်းမှာပဲ Google နဲ့ Facebook ကလည်းဘေးဒဏ်ကျနေတဲ့နေရာလူတွေကိုသူတို့ရဲ့မိသားစုတငယ်ချင်းတွေနဲ့အဆက်အသွယ်ရနိုင်ဖို့အတွက် application တွေလုပ်ပေးခဲ့ကြတယ်လေ Google ကလူပြောက်ရှာ person finder ဆိုတဲ့ website ကိုဖွင့်လိုက်တာပါပြောက်နေတဲ့သူကိုရှာနိုင်ဖို့ရောနောက်တယောက်ယောက်နဲ့ပတ်သက်လို့အခြေအနေသတင်းပေးချင်တယ်ဆိုရင်လည်းပေးလို့ရအောင်လို့လုပ်ပေးလိုက်တာလေ
ဘေးဒဏ်ကျနေတဲ့နေရာမှာရှိနေမဲ့ကိုယ့်ရဲ့မိသားစုဝင်တွေတငယ်ချင်းတွေကိုရှာချင်တယ်ဆိုရင် I'm looking for someone ဆိုတဲ့နေရာကိုနှိပ်လိုက်ရတယ်အဲဒီမှာရှာချင်တဲ့သူနဲ့ပတ်သက်လို့နာမည်ဖုန်းနံပါတ် email လေးစာနောက်ဆုံးသူရောက်ခဲ့တဲ့နေရာစသဖြင့်တိတိလောက်ချက်လက်တွေကိုပေးထားလိုက်လို့ရှိရင်အဲ့ဒါတွေကို Google ကသိမ်းထားမယ်အဲ့လိုမျိုးပဲကိုတိတဲ့သူတယောက်ယောက်ကဘေးကင်းနေတယ်ဒါမှမဟုတ်ရင်ဘယ်နေရာမှာဘာဖြစ်နေလဲဆိုတာကိုလည်းအသိပေးလို့ရပါတယ်အသိပေးဖို့အတွက်က IF information about someone ဆိုတဲ့နေရာကိုနှိပ်ပြီးတော့ပြောပြရမှာပါဆိုတော့အဲ့လိုမျိုးပေးလိုက်တဲ့ချက်လက်တွေကို Google ကစူးစီးပြီးတော့သူတို့သိထားသမျှတွေမှာကြောက်နေတဲ့သူရှာတွေ့ထားတဲ့သူတူမတူစစ်ပေးပြီးတော့ကိုက်ညီနေတယ်ဆိုရင်ဒီတက်ဆိုင်တဲ့သူတွေစီကိုတက်ဆိုင်တဲ့တဲ့ရင်ကိုပြန်ပြီးတော့အကြောင်းကြားပေးပါတယ်
တခုပဲရှိတာအဲ့လိုပေးသမျှအချက်လက်တွေကို Google ကမှန်မှန်မှန်ဆိုတာကိုတော့မစစ်ဘူးအားလုံးမြင်ရအောင်လဲဖော်ပြထားပါတယ်အင်တာနက်ဆက်သွယ်မှုမရတဲ့နေရာမျိုးရောက်နေတဲ့သူတွေအတွက်ကိုဖုန်းကနေပြီးတော့ text message နဲ့ပို့လို့ရအောင်လဲလုပ်ပေးထားပါတယ်ကိုရှာချင်တဲ့လူနာမည်ကိုသူတို့ပေးထားတဲ့နံပါတ်စီကိုပို့ပြီးတော့ရှာခိုင်းထားလို့ရပါတယ်အခုနီပေါငရယ်မှာဒီအင်္ဂလိပ်ဘာသာတစ်မျိုးတည်းမဟုတ်ဘဲနဲ့နီပါလီဟင်ဒီအပြင်တခြားဘာသာစကားတော်တော်များများနဲ့လဲသုံးနိုင်အောင်လို့လုပ်ပေးထားတော့အဲ့ Google ရဲ့ Person Finder ကိုတုံးကြတဲ့သူတွေထောင်တောင်းချီပြီးတော့ရှိပါတယ
် Facebook ကလည်းဒီဘေးဒဏ်ကျနေတဲ့နေရာမှာရှိနေသူတွေဘေးကင်းရလားဆိုတာကိုသိနိုင်အောင်လို့ Safety Check ဆိုတဲ့ Tool တစ်ခုကိုလုပ်ပေးထားပါတယ် Safety Check Tool ကဘယ်လိုလုပ်ထားလဲဆိုတော့ဒီ Facebook Post တွေတင်ကြတဲ့ထဲကငလင်လှုပ်တဲ့နေရာနဲ့မိုင်300ပတ်လည်မှာရှိနေတဲ့သူတွေရဲ့လက်ကင်ဖုန်းတွေစီကို Push Notification လှမ်းပို့လိုက်တယ်ဘေးဒဏ်ကျနေတဲ့နေရာလားမှာသင်ရောက်နေပုံရတယ်ဘေးကင်းရလားဆိုတဲ့မေးခွန်းကိုလှမ်းပေးလိုက်တာပါအဲ့ကြရင်ကိုကဘေးကင်းလို့ရှိရင်ဘေးကင်းပါတယ်ဒါမှမဟုတ်ရင်လည်းအဲ့ညမှာရှိမနေပါဘူးဆိုတာကိုအကြောင်းပြန်လို့ရှိရင် Facebook ကအလိုလျောက်ကိုရဲ့တငယ်ချင်းတွေရဲ့ news feed မှာဘယ်သူဘဝကတော့ဘေးကင်းပါတယ်ဆိုတာကိုတွားပြီးတော့ဖော်ပြပေးပါတယ
်ဘေးဒဏ်ကျနေတဲ့နေရာနာကိုကိုရောက်နေမနေဆိုတာကို Facebook ကဘယ်လိုသိလဲဆိုတော့ဒီ Facebook ပေါ်မှာကိုရဲ့ profile နောက်ဆုံးရောက်ခဲ့တဲ့နေရာနဲ့ကို internet သုံးနေတဲ့နိုင်ငံစာရာတွေကိုကြည့်ပြီးတော့မှဒီလူတော့ NDA ဖြစ်နေတဲ့နေရာနာမှာရောက်နေပြီလို့ Facebook ကသိတာပါအဲ့လိုမျိုးကြတော့ဓာတ်ပုံတွေ post တွေတင်တဲ့အခါမှာကိုဘယ်နေရာရောက်နေလဲဆိုတဲ့ location ကိုပါထည့်ဖို့ကအရေးကြီးပြန်ရောရှင
့် smart လက်ကင်ဖုန်းရှိဖို့နဲ့ internet ဆက်သွယ်မှုရှိဖို့ကလည်းအရေးကြီးတယ်ဗျ။အဲ့ဒါကြောင့်မလို့ဒီ Facebook CEO Mark Zuckerberg ကဘာရေးလဲဆိုတော့အခုလိုဘေးအန္တရာယ်ရှိလာပြီဆိုရင်ကိုချစ်ခင်တဲ့သူတွေအန္တရာယ်ကင်းကြရလားဆိုတာသိနိုင်ဖို့လိုတယ်။အဲ့လိုမျိုးအခြေအနေမျိုးမှာတယောက်နဲ့တယောက်ဆက်သွယ်မပြတ်ဖို့ကတိတ်ကိုအရေးကြီးပါတယ်လို့ပြောထားတာပါ
Facebook ကလူသုံးများတဲ့လူမှုကွန်ရက်တစ်ခုဖြစ်တော့ safety check ကိုသုံးပြီးတော့သူတို့ဘေးအန္တရာယ်ကင်းပါတယ်လို့အသိပေးကြတဲ့သူစမ်းညက်ချီရှိတယ်လို့ Facebook ပြောခွင့်ရသူရဲ့အပြောကိုလည်း Wall Street Journal ရဲ့စောင်းမမှာဖော်ပြပါရယ် Facebook နဲ့ Google ကအခုလိုမျိုးလှုပ်ပေးတာနဲ့ပတ်သက်ပြီးတော့ Washington Post သတင်းတစ်ခုမှာတော့ပြောင်းနေသူတွေရှာနိုင်ဖို့ကယ်ဆယ်ရေးဌာနတွေကမဟုတ်ဘဲနည်းပညာကုမ္ပဏီကြီးတွေကလှုပ်ပေးလာတာထူးခြားတယ်လို့ရေးပါရယ်New York Times ရဲ့သတင်းဆောင်မတွေမှာတော့နည်းပညာနဲ့လူမှုကွန်ရက်တွေကြောင်းဘေးအန္တရာယ်ဖြစ်ပြီးချင်းအချိန်တိုအတွင်းမှာကိုသတင်းအချက်အလက်တွေသိနိုင်တယ်ဘလောက်အတိုင်းအတာဖြစ်သွားတယ်လဲဆိုတာကိုသုံးသပ်နိုင်တယ်နောက်စိတ်ပူနေကြမဲ့သူတွေကိုအမြန်ဆုံးသတင်းပေးနိုင်တယ်လို့ကြေကြေဝင့်ဝင့်ဆောင်မရေးထားပါတယ
်အကူအညီလိုအပ်နေတဲ့သူတွေကိုထိရောက်တဲ့အကူအညီတွေပေးတဲ့နေရာမှာလဲဒီနည်းပညာကုမ္ပဏီတွေကကြေကြေပြန့်ပြန့်လုပ်နိုင်ကြတယ်ဗျဥပမာဒီ Apple ဆိုလို့ရှိရင် iTunes Store ကနေပြီးတော့နီပေါင်းငလျင်အတွက်လှူထည့်လို့ရအောင်လုပ်ပေးထားတယ် Microsoft ဆိုရင်လည်းနီပါမှာရှိတဲ့ကြီးဂျိုးဖုန်းလက်ကင်ဖုန်းတွေစီကို Skype သုံးပြီးတော့အပြန်လှန်အခမဲ့ဖုန်းဆက်လို့ရအောင်လုပ်ပေးခဲ့တယ်။နောက် Viber ကလည်းလာတူပါဒီနီပေါနိုင်ငံထဲမှာရှိနေသူတွေဘယ်နိုင်ငံစီကိုမဆိုအခမဲ့ဖုန်းဆက်သွယ်နိုင်အောင်ဖွင့်ပေးခဲ့ပါတယ်။ Internet သုံးဖို့ခက်ခဲနေချိန်မျိုးမှာအဝေးမှာရှိနေတဲ့သူတွေနဲ့ဆက်သွယ်လုပ်နိုင်ဖို့ကူညီခဲ့ကြတာပါ
။စောစောကပြောသလိုပဲဒီကွန်ပျူတာအသေးစားလေးတွေလိုဖြစ်နေတဲ့ Smart လက်ကင်ဖုန်းတွေဟာဘေးအန္တရာယ်တွေကိုကြိုတင်ကာကွယ်နိုင်ဖို့မှလည်းစိတ်ကိုအရေးပါလာပါတယ်။အခုဆိုလို့ရှိရင်ဒီအရေးပေါ်အကူအညီပေးနိုင်မဲ့ mobile application တွေတော်တော်လေးရှိနေပါပြီ မြန်မာနိုင်ငံအပါအဝင်တကဘာလုံးဘယ်နေရာမှာမဆိုငရင်လှုပ်နိုင်တယ်မုံတိုင်းဝင်နိုင်တယ်တောမီလောင်နိုင်တယ်ရှိကြီးနိုင်တယ်ဆိုတော့ဒီသတိပေးချက်တွေအကြံပြုချက်တွေအတွက်ကို disaster alert ဆိုတဲ့ application ရှိပါတယ်ဟာဝိုင်မှာအခြေစိုက်တဲ့ Pacific Disaster Center ကလုပ်ထားတဲ့အဲ့ဒီ mobile application ကကမ္ဘာမြေပုံမှာဘယ်နေရာမှာဘာအန္တရာယ်တွေရှိနိုင်တယ်လဲဆိုတာကိုပုံလေးတွေနဲ့ပြထားတာပါဘယ်နိုင်ငံတွေမှာဘလို့ရောဂါအန္တရာယ်မျိုးတွေရှိနေတယ်ဆိုတာကိုလည်းသိနိုင်ပါတယ်ကိုသိချင်တဲ့နေရာပေါ်ကပုံလေးကိုနှိပ်လိုက်လို့ရှိရင်အတိအကျဖြစ်နေတဲ့နေရာဘယ်အချိန်တုန်းကဘာသတိပေးချက်ထုတ်ထားတယ်လဲဆိုတာတွေကိုအသေးစိတ်ပြပါတယ်
အမေရိကန်ချစ်ချင်နီအဖွဲ့ကလုပ်ထားတဲ့ First Aid ရှိဦးသူနာပြုဆိုတဲ့ဒီ mobile application ကလည်းလူတိုင်းအတွက်သုံးဝင်နိုင်ပါတယ်။ထိခိုက်ရှာနာတာကစပြီးတော့မီးပူလောင်တာအယိုးကျတာစိုးရိမ်ရလောက်အောင်သွေးထွက်နေတာမျိုးတွေကိုဘယ်လိုလုပ်အောင်လဲဆိုတာကိုတဆင့်ချင်းစီကိုရှင်းပြထားပါတယ်။စာသားတွေ၊ပုံတွေ၊ဗီဒီယိုတွေနဲ့ရှိဦးသူနာပြုစုနည်းကိုပညာပေးထားတဲ့ application ဖြစ်ပါတယ်။ဒါလို့ရမှန်မသိဖြစ်နေတဲ့အခြေအနေမျိုးမှာဒီလွယ်လွယ်နားလည်ပြီးတော့လိုက်လုပ်နိုင်ဖို့ရှင်းလင်းလင်းပြောပြထားတာမဟုတ်လို့ဒီ First Aid application ကိုကိုယ့်ရဲ့ mobile လက်ကင်ဖုန်းထဲမှာ download လုပ်ထားသင့်တယ်လို့New York Times ဝန်ဆောင်ကြီးထဲမှာတော့အကြံပြုထားပါတယ်
။ American အစိုးရရဲ့ဒီအရေးပေါ်စီမံခန့်ခွဲရေးဌာန FEMA ကလည်း FEMA ဆိုတဲ့ app ကိုလုပ်ထားပါတယ်။ FEMA ပါ။ American လူမျိုးတွေအတွက်ကိုအဓိကသူကရည်ရွယ်ပြီးတော့လုပ်ထားတာဆိုပေမဲ့လည်းငရင်လှုပ်တာ၊မီးတောင်ပေါက်တာစတဲ့ဖြစ်လာနိုင်တဲ့သဘာဝဘေးအန္တရာယ်တွေကိုဘယ်လိုကြိုတင်ကာကွယ်မလဲ။နော်ဒီဘေးကျရောက်လာတဲ့အချိန်မှာဘာလုပ်သင့်တယ်လဲဆိုတာတွေကိုရွယ်ရွယ်ကူကူနဲ့ရှင်းပြထားတဲ့အတွက်ကြောင့်မို့လို့အားလုံးအတွက်အသုံးဝင်နိုင်ပါတယ်။နောက်အခုပြောခဲ့တဲ့ဒီ mobile application တွေကအခမဲ့ဖြစ်တယ်။ internet ချိတ်ဆက်မထားလဲသုံးလို့ရနေတဲ့အတွက်ကိုယ့်ရဲ့ phone ထဲမှာ download လုပ်ယူထားတာကမမှားနိုင်ဘူးထင်ပါတယ်။နောက်ပြီးတော့ဒီ app တွေက Apple phone တွေအတွက်ရောနောက်ဒီ Android phone တွေအတွက်ကိုပါလုပ်ထားပေးတဲ့အတွက်ကြောင့်မို့လို့လူတိုင်းလွယ်လွယ်ကူကူနဲ့ download လုပ်ယူနိုင်ပါတယ်ရှင်။